မိုးခမုန်တိုင်းတန်အကြီးကျန်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလေးလကျော်ကြာတဲ့အထိပြန်လည်ထူထောင်ရေးလုပ်ငန်းတွေထိတိယယမလုပ်ဆောင်နိုင်သေးသလိုမုန်တိုင်းသင့်ဒေသကပြည်သူတွေဟာနေစဉ်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါရခိုင်မြောက်ပိုင်းမှာအခုချိန်ထိလျှက်စစ်မီပြန်မရသေးတဲ့ကျေးရွာပေါင်း30ကျော်ရှိနေသေးတယ်လို့စစ်ကောင်စီကခန့်အပ်ထားတဲ့ရခိုင်ပြည်နယ်ပြောခွင့်ရဦးလာသိန်းကဖီဝေကိုပြောပါတယ
်ရွာတွေအများကြီးမှာတချို့ကပြီးသွားပြီ30ကျော်လောက်တော့အရင်တိုင်းထဲကကြံနေတယ်လုံနေတယ်ပြောတယ်တရားစစ်ကလေ
လက်စစ်ဒါအဘိစက်ယုံတိဆောက်ထားတဲ့ပုံနှကျုံမျိုးနယ်မှာဆိုရင်လေအခုအချိန်ထိလက်စစ်မီမရတာ6ရွာတိရှိတယ်လို့မီးပြတ်မရသေးတဲ့ရိုတရုတ်ကြေးရွာရွာလူကြီးတူကပြောပါတယ
်မိုခါမုန်တိုင်းသိပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရိုတရုတ်အပါအဝင်ကျွန်တော်တို့ကိုရွာခုချက်တိမီးမရသေးဘူးကျွန်တော်တို့ရိုတရုတ်ကြေးရွာအုပ်စုရှင်တို့ကြေးရွာအုပ်စုသေးတို့ကြေးရွာအုပ်စုနောက်ပြီးတော့ကနတ်တော်ကြည်ရအုပ်စုအထမ်းမြန်လေးအုပ်စုနဲ့ဟိုဘက်ခွေစိတ်ကြည်ရအုပ်စုကိုရကျွန်တော်တို့မိမယာသေးဘူးခုဒီ
အခုလိုလျှက်စစ်မီအချိန်ကြာပြတ်တောက်နေရကြောင်းဒေသခံတွေအတွက်ကျန်းမာရေးပညာရေးနဲ့နေစဉ်ဘဝတွေအတွက်အခက်ကြုံနေရတယ်လို့လည်းရုတ်တရုတ်ကြည်ရရွာလူကြီးကပြောပါတယ
်ရှိတာဗောကျွန်တော်တို့ကြည်ရမှာကတိတ်နေစိတ်ယုံရှိတယ်ရုတ်တရုတ်ကြည်ရဆိုပေမဲ့ရန်ကုန်စစ်တဲ့ကွန်လိုင်းဘေးမှာရွာဆိုတော့အမြဲတမ်းကြာခဏ accident ဖြစ်တာတွေရယ်နောက်ပြီးတော့ဟိုချောက်တုံမြို့နယ်ကအော်ပုံနှံမျိုးနဲ့ဖြိဆိုင်နေတဲ့ရွာတွေဟိုနောက်ပြီးတော့မြောက်ဦးမျိုးနေကဖြိဆိုင်နေတဲ့ရွာတွေကကျွန်တော်တို့တိတ်တူစီးရုံကိုပဲအောက်ကိုနေရတာမိမရဆိုတော့ကျွန်တော်တို့အရေးပေါ် operation တွေမလုပ်နိုင်ဘူးအာမွင့်လူနာတွေကို operation လုပ်ပြီးတော့မမွင့်နိုင်ဘူးဒါဆိုတော့မြို့ကိုလောက်ကသွားရတော့ပြစ်စံသုံးသိကုန်ဖို့နေရာမှာကျွန်တော်တို့စင်မသိအဲစီဗီစင်မသိကုန်နေတာတွေပြရတယ်ကျွန်တော်တို့နောက်ပြီးတော့အထက်တန်းကျုံလေးရှိတယ်အော်ဂလီတွေကစဖတ်ရတာအဆင်မပြေဘူးညနေကြလို့ရှိရင်ဘလို့ဆုံလေးရှင်ကိတဲ့ခုတလူမှာခုဆူလူရမုန်းတွေရွာမှာဖောက်ဖန်းမှုတွေမြောက်လာတယ
်အခုလက်ရှိမီးမရသေးတဲ့ကျေးရွာတွေအတွက်လျှက်စစ်ဌာနကအ мян ဆုံးမီးပြန်ရအောင်လှုပ်ဆောင်နေကြောင်းပြောပေမဲ့မိုးရသည်ဖြစ်တဲ့အတွက်ကားလမ်းတွေပျက်စီးပြီးမီးတိုင်တွေတည်ယူရတာခက်ခဲတာကြောင့်လျှက်စစ်မီးတွေပြန်ရဖို့ကြံ့ကြံ့နေပါတယ်ဒါအပြင်မိုးခါအလွန်ရခိုင်ဒေသမှာဒေသခံတွေတော်တော်များများအခုချိန်ထိလုံခြုံတဲ့မိုးကအောက်ကိုရောက်ဖို့ခက်ခဲနေကြဆဲဖြစ်သလိုစားဝတ်နေရေးအကူအညီတွေလည်းလိုအပ်နေဆဲဖြစ်ပါတယ်ခင်ဗျာ